2021年5月6日，美国总统特朗普在美国国会上宣布，将会成立一个专门负责中国问题的国家委员会，将会调查中国政府在2021年6月发生的政府内部内乱。2021年5月6日，美国总统特朗普在美国国会上宣布，将会成立一个专门负责中国政府内部内乱的国家委员会，将会调查中国政府在2021年6月发生的政府内乱。2021年5月6日，美国总统特朗普在美国国会上宣布，将会成立一个专门负责中国政府内部内乱的国家委员会，将会调查中国政府在美国国会上宣布，将会成立一个专门负责中国政府内部内乱的国家委员会，将会调查中国政府在美国国会上宣布，将会成立一个专门负责中国政府内部内乱的国家委员会，将会调查中国政府在美国国会上宣布，将会成立一个专门负责中国政府内部内乱的国家委员会，将会调查中国政府在美国国会上宣布，将会成立一个专门负责中国政府内部内乱的国家委员会，将会调 I walked underground tunnels between the United States and Mexico on that border with law.
သူသမရာပြောသွားတာကတော့နေဆက်ပြည်နယ်တစ်ခုမှာသူရှင်းနေကြတာဝင်ထမ်းဆောင်နေတဲ့အချိန်တွေမှာတော့အမေရိကန်ပြည်တော်စုနဲ့မက္ဆီကိုနယ်စပ်ကမြေအောက်ဥမင်လှိုင်ကောင်းနေတဲ့မှာနယ်စပ်လုံခြုံရေးတာဝန်ရှိသူတွေနဲ့အတူတွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့တယ်။နိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံတကာရာဇဝတ်ဂိုင်းတွေ၊မှုရေဂိုင်းတွေနဲ့လူကုန်ကူးတဲ့သူတွေကိုလိုက်လံနှိမ်နင်းခဲ့တယ်။ပြစ်မှုကျူးလွန်သူတိုင်းကိုဥပဒေအရအရေးယူနိုင်ခဲ့တယ်။ဒါပေမဲ့ဒေါ်နယ်ထရန့်ကတော့နယ်စပ်လုံခြုံရေးအလေးပေးဆောင်ရွက်သွားမယ်လို့အကြီးအကျယ်ပြောခဲ့ပေမဲ့လည်းသူဟာသူပြောတဲ့အတိုင်းမလုပ်နိုင်ခဲ့ပါဘူးလို့ဒုသမ္မတကမလာ-ဟဲရစ်ကပြောသွားတာဖြစ်ပါတယ်။Republican သမ္မတလောင်းဒေါ်နယ်ထရန့်နဲ့ Republican ထိပ်တန်းပါတီခေါင်းဆောင်တွေကအဲ့ဒီအချက်နဲ့ပတ်သက်လို့သူတို့အတွက်အားသာချက်ဖြစ်နေယူဆထားတာဖြစ်ပါတယ်။ Georgia ပြည်နယ် Atlanta မြို့ကမဲဆွယ်စည်းရုံးပွဲထဲမှာတော့ဒုသမ္မတ Kamala Harris ကသူဟာ November လမှာသမ္မတကြည့်ကောက်ပွဲမှာဖြစ်လာမယ်ဆိုရင်ဒီနယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးဆောင်ရွက်ဖို့ Trump ကနေကန့်သက်ထားတဲ့အစီအစဉ်ကိုပြန်ပြီးတော့အသက်သွင်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်။လက်တလောမှာတော့ Kamala Harris ကဒီမိုကရက်သမ္မတလောင်းဖြစ်လာဖို့အလားအလာများလာပြီးတော့ပြောင်းလဲသွားတဲ့နိုင်ငံရေးအခင်းကျင်းအနေထားအောက်မှာဒေါ်နယ်ထရန့်ဟာ Harris နဲ့စကားချစ်ထိုးမှလားဘယ်တော့စကားချစ်ထိုးကြမလဲဆိုတာကိုလည်းအခုထပ်ဒီမသိရသေးပါဘူး Kamala Harris ဘက်ကတော့ထရန့်အနေနဲ့သူနဲ့မျက်နှာချင်းဆိုင်စကားချစ်ထိုးဖို့တိုက်တွန်းထားပါတယ်ရှင်